ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအပေါ်ဇန်နဝါရီ23ရက်နေ့ကထမလိုက်တဲ့ကြားပြအရေးပေါ်တိုင်းနာဆောင်ရွက်ရမယ့်ဆုံးဖြတ်ချက်ကိုပြည်ပရောက်တိုင်းသားတချို့ကကြိုဆိုလိုက်ကြပြီးဒီဆုံးဖြတ်ချက်ဟာလူမှုအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေဆက်မလို့ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတဲ့ဆက်မဖြစ်ရအောင်တားဆီးပေးဖို့ဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်နဲ့ပတ်သက်ပြီးကြားပြအရေးပေါ်စီမံမှုဆုံးဖြတ်ချက်၄ချက်ကို ICJ တရားရုံးကကြာသပတေးနေ့မှာချမှတ်ခဲ့တာပါ ICJ ရဲ့ဒီဆုံးဖြတ်ချက်ဟာတပ်မတော်ပါဝင်လက်နက်ကင်တပ်ဖွဲ့တွေကလူမှုအပေါ်ရာဇဝတ်မှုကျူးလွန်တာတွေဆက်မလို့ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကသုံးသပ်ပါတယ်
ဒီ ICJ ကနေပြီးတော့မှသူထုတ်ပြန်လိုက်တဲ့အချက်၄ချက်ထဲမှာမြန်မာနိုင်ငံဟာဒီလိုမတရားမှုတွေပြစ်မှုတွေကျူးလွန်နေတယ်ဆိုတာကိုသူတို့အနေနဲ့အတိအမှပြုတ်တဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့လူမျိုးတောင်းတဖြတ်မှုရောက်သွားအောင်မလုပ်ဖို့အစိုးရအနေနဲ့ကာကွယ်ပေးဖို့ဟန်တားပေးဖို့သူတို့အနေနဲ့ပြောတယ်လို့ကျွန်တော်မြင်တယ်။တကယ်လို့မြန်မာနိုင်ငံအစိုးရကဒီ ICJ ရဲ့ဆုံးဖြတ်ထားတဲ့အချက်အလက်တွေကိုလုတ်ပေးမယ်၊ကာကွယ်ပေးမယ်ဆိုလို့ရှိရင်ပမာပြည်အတွက်တော့ကောင်းမယ်လို့မြင်တယ်။ဘာဖြစ်လို့ဆိုတော့ကုလသမဂ္ဂရဲ့အခုဆုံးဖြတ်ချက်တွေကိုလည်းလိုက်လျောတယ်။တကယ်လဲဒီလိုလူမျိုးတုံးတက်ပြတ်မှုမဖြစ်အောင်ကာကွယ်ပေးတယ်ဆိုရင်ဒါကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရဲ့ဥစားပေါ့တိတ်ခါနဲ့နာမည်ပြန်ပြီးတော့ဆယ်နိုင်တယ်လို့ကျွန်တော်မြင်တယ်။
ICJ ကအခုလိုဆုံးဖြတ်ချက်တွေချမှတ်လာရတာဟာရခိုင်မြောက်ပိုင်းအရေးမှာစစ်တပ်ရဲ့လှုပ်ဆောင်ချက်တွေကြောင့်ဖြစ်တဲ့ဆိုတဲ့သုံးသပ်ချက်တွေရှိနေပြီးတကယ်တမ်းမှာတော့မြန်မာတပ်မတော်ကတိုင်းရင်းသားဒေသတွေမှာပါနှစ်ကာလကြာရှည်ကျူးလွန်ခဲ့တာတွေဟာလူမသိသူမသိဖြစ်ခဲ့ရတာကြောင့် ICJ ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ်
ဒီကြားချက်ကာလမှာအစီအမံတွေလုပ်ပေးမဲ့ကိစ္စတွေနဲ့ပတ်သက်ပြီးမှကျွန်တော်ကလိုက်လိုက်လဲလဲကြိုဆိုပါတယ်ခင်ဗျ။သက်သက်ကနေပြီးတော့တည့်ရက်နဲ့ကျူးလွန်ခဲ့တဲ့အပြစ်မှုတွေကရေရွက်ချက်ရှိရှိနဲ့လုပ်ခဲ့တဲ့ဟာတွေအများကြီးရှိခဲ့တယ်။နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုမရှိဘူးလို့ထင်မြင်ယူဆခဲ့လို့ပဲဒီလူတွေကိုစပ်ဖြတ်ခဲ့တယ်။အခုဒီလိုမျိုးအခြေအနေရောက်သွားတော့နိုင်ငံတကာကနေစောင့်ကြည့်နေတယ်။အရေးယူဖို့အဆင်သင့်ရှိတယ်။အနေထားကိုရောက်သွားတဲ့အချိန်မှာစစ်တပ်ကနေပြီးတော့အရင်အတိုင်းလိုမျိုးလက်လက်စပွဲဒီလူတက်မှုတွေတရားကျူးလွန်မှုတွေလုပ်ဖို့အရင်တောင်းခဲရင်သွားတာပေါ့ဥပမာကျွန်တော်ရှမ်းမြောက်မှာဖြစ်ခဲ့တဲ့ကိစ္စကချင်းမှာဖြစ်ခဲ့တဲ့ကိစ္စကတကယ်ကိုကျူးလွန်ခဲ့တဲ့လူတွေကအခုရခိုင်မှာလည်းပြန်ကျူးလွန်နေရပါတော့ဒီရခိုင်မှာလုပ်တဲ့ဟာကနိုင်ငံတကာမှာအရေးယူမှုအထက်မှာပါဝင်လာတယ်ဆိုတော့ရခိုင်မှာဖြစ်ဖြစ်ကချင်းမှာဖြစ်ဖြစ်ကတော့သူညီတယ်လို့ပဲပြောရမှာပါအဲဆိုနောက်ဆုံးဒီဟာဦးစီးကုတ်ခဲ့တဲ့လူကသူဦးတယောက်ပဲဖြစ်နေရဆိုတော့ချိုးဖောက်တဲ့လူတွေကအတူနေတယ်။အဲ့လိုဆိုတော့ကျွန်တော်ကကြိုဆိုရမယ်လို့ပြောတာပါ
။တကယ်တော့ ICJ ရဲ့ဆုံးဖြတ်ချက်ဟာဒီကမြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကရှင်းလင်းသွတ်တင်မှုလုပ်ခဲ့တယ်ဆိုတော့စူးစွဲချက်ပေါ်အခြေခံပြီးထွက်လာတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုကဘာကသတိမထားမိကြသေးဘူးလို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းစံကထောက်ပြပါတယ်။
ဒီလူမျိုးတုံးတက်ပြတ်မှုတွေဗမာပြည်မှာဖြစ်ပေါ်စေတဲ့ဟာကိုမြန်မာအစိုးရကနေပြီးတော့ချက်ချင်းအကာအကွယ်ပေးဖို့ရက်တံပေးဖို့အဲ့လိုဆုံးဖြတ်ချက်တစ်ခုပါပါတယ်ခင်ဗျ။အဲ့ဒီရောအဲ့ဒီ ICJ ရဲ့ဆုံးဖြတ်ချက်ကဗမာပြည်ရဲ့လူသားစုပွဲကိုကာကွယ်မှုဖြစ်တဲ့အတွက်ကျွန်တော်အဲ့ဒီကိစ္စတော့ထောက်ခံပါတယ်။အခုလောလောဆယ်ကတော့သူတို့ကတော့လူတစုတစ်ဖွဲ့ပေါ့နော်။အဲ့ဒီဟာကိုတာဂက်ထားပြီးတော့ပြောရတာတွေ့ရတယ်။ဆိုတော့ဗမာပြည်ထဲမှာကျွန်တော်တို့တကယ်တိုင်းရင်းသားတွေလက်ဒီပုံဒီနည်းနဲ့ခံနေရတယ်အခုလက်ရှိဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာဒီတိုင်းပဲတည်ကြည်နေရဆစ်တက်ကမျိုးစုံတက်ပြန့်နေရတယ်ရှိတယ်ဆိုတော့ကဘာအားနေပြီးတော့အခုတော့ဒီအာယုံဆိုင်လာနိုင်အောင်ကြောအားပေးဖို့ဝိုင်းဝန်းပြီးတော့လုပ်ဖို့အတွက်ကျွန်တော်တို့ကအကြောထောက်နောက်ခံနေရှိမှုဖြစ်နေတယ်ခင်ဗျအဲ့ဒါအတွက်ကြောင့်ဆိုတော့ဒီဥစ္စာကိုတော့တိုင်းရင်းသားပေါင်းစုံစုပြီးတော့ကဘာသိလာအောင်ဒီလိုမျိုးအရေးယူလာနိုင်အောင်ဆောင်ရွက်သွားဖို့ကျွန်တော်တို့ကြိုးစားနေပါတယ
်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေနေရပြန်လာရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ ICJ ကချမှတ်လိုက်တဲ့ကြားပြတ်အစီအမံ၄ချက်ထဲမှာမြန်မာစစ်တပ်ဖြစ်စေ၊ပြည်သူ့စစ်အဖွဲ့ဖြစ်စေ၊အခြားအဖွဲ့အစည်းတစ်ခုခုကဖြစ်စေ၊ဂျီနိုဆိုက်စာချုပ်အပိုက်နှစ်ပါ၊လူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့လုပ်ရက်တွေကိုမကျူးလွန်နိုင်အောင်၊ကျူးလွန်မှုလှုပ်ဆောင်မှုမလုပ်နိုင်အောင်မြန်မာနိုင်ငံအနေနဲ့အဲ့ဒီအဖွဲ့အစည်းတွေကိုထိန်းချုပ်ကင်တွယ်ရမယ်ဆိုတဲ့အချက်ပါဝင်လာကြောင်း Lesi NLD Suya Ha, Damaro Bawin, Lenaga and Fuego, Tencho Nambamala Suraguro, Piba Dinariga, Megon Tony Javale, come here.